မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာကျွန်းကိုတက်ခဲ့ခံရမှုကြောင့်အနည်းဆုံးမုံမုံပါသာဝင်ကလေးချောင်းနဲ့အမျိုးသမီး၃ဦးသေဆုံးသွားတဲ့အကြောင်းမက္ကဆီကိုထိတ်တဲလူမျိုးရေးအရာရှိသူနဲ့မိသားစုဝင်တွေကပြောဆိုလိုက်ကြပါတယ်။သေဆုံးသူတွေကအမေရိကန်နိုင်ငံသားဖြစ်ကြတဲ့လေဘရွန်မိသားစု၂၃မှာလွန်ခဲ့တဲ့ဆယ်စုနှစ်တည်းကစတင်ထူထောင်ခဲ့ကြတဲ့မုံမုံပါသာဝင်အတိုင်းဝန်းကဖြစ်တဲ့အကြောင်းလဲမက္ကဆီကိုလူမျိုးရေးဝန်ကြီးအယ်ဖွန်ဆိုဒူရာဇွန်းနဲ့သက်ဆိုင်ရာမိသားစုဝင်အတိုင်းဝန်းကအတည်ပြုပြောဆိုလိုက်ကြတာပါ။ချီဝါဝါနဲ့ဆွန်နိုရာပြည်နယ်တွေကြားကားသုံးစင်းနဲ့ခီးသွားနေတော့တက်ခက်ခံရတာဖြစ်တဲ့အကြောင်းလဲမိသားစုဝင်တွေကပြောပါတယ်။မက္ကဆီကိုလူမျိုးရေးဝန်ကြီးကလည်းတည်ဆုံးသူတွေကားနဲ့ခီးသွားနေစဉ်တက်ခက်ခံရပြီးရာဇဝတ်ကိုင်းချင်းချင်းကြားမှာယုံပြီးပြစ်ခတ်မိတာဖြစ်နေတဲ့အကြောင်းပြောဆိုထားပါတယ်။ကလေးတယောက်ပျောက်ဆုံးနေစေဖြစ်တဲ့အတွက်ရဲနဲ့စစ်တပ်ကလိုက်လံရှာဖွေနေတယ်လို့လည်းပြောပါတယ်။အများပြည်သူကြားတုံ့လောက်ရတဲ့အထိအကြမ်းဖက်တပ်ဖြတ်မှုတွေကျင်းပလိုက်ရှိတဲ့မက္ကဆီကိုနိုင်ငံမှာအရသာတွေစုလိုက်ပြုံလိုက်တက်ခက်ခံရတဲ့နောက်ဆုံးဖြစ်ရတယ်လို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လက်နက်ကင်မူရီစီဝါခိုင်းနေကိုနှိမ်နှင်းမှုမက္ကဆီကိုသမ္မတအန်ဒရက်စ်မန်နျူယယ်လိုပက်စ်အိုဘရာဒိုကိုထပ်မံဖိအားပေးပြောဆိုခဲ့တာပါ။မကောင်းဆိုးဝါးတွေကိုရှင်းလင်းဖယ်ရှားဖို့မက္ကဆီကိုနိုင်ငံအနေနဲ့အကူအညီလိုရဲဆိုရင်ပေးဖို့အသင့်ရှိတဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုလိုက်ပါတယ်။